ဒီအ ਨੇ ဆုံးလောက်ခကျင်းဝင်တဲ့တတ်မှတ်နိုင်ရေးအတွက်ပို့အလုသမားတွေလှုပ်ရှင်နေတဲ့အတန်ကိုအစင်းပြီးနားထောင်တယ်လို့သိရတယ်ရှင်။အဲ့တော့အလုသမားတွေဘက်ကဒီအ ਨੇ ဆုံးအခကျင်းဝင်နဲ့ပတ်သက်ပြီးတော့သူတို့ဘာအများတင်ပြကြလဲရှင်။
အလုသမားအဖွဲ့ချုပ်၃ဘွဲ့ကနေပြီးတော့မှလာတဲ့ခါမှာအဓိကအဖွဲ့ချုပ်တစ်ခုကတော့9600ပေါ့။နောက်အဖွဲ့ချုပ်တစ်ခုက6600ပေါ့နော်။အဲ့ဒါမျိုးတင်ပြတယ်လို့ရှိတာပေါ့။သူတို့ကတော့လက်ရှိကုန်စည်နှုန်းရဲ့နေတိုင်းစားသောက်မှုခုနလိုလူနေမှုစိတ်တွေမြန်မာနိုင်ငံကိစ္စလေးတွေရဲ့အဲ့ဒီအတွက်သူတို့စစ်တမ်းတွေကောက်တယ်ဆိုတဲ့ကိစ္စတွေကောက်ပြီးတော့မှဒါတွေကိုအဲ့ဒါသူတို့ဘလောက်စစ်တင်နေဆိုတဲ့အားဒီတွေသူတို့တင်ပြတာပေါ့နော်။အလို့ရှင်နေရဆိုနေတာပေါ့လေ။သူတို့လည်းသူတို့ရဲ့အကျိုးအကြောင်းတွေတင်ပြတာပေါ့။နေရစင်းကြီးကြက်ခဲတွေတင်ပြတာနဲ့ရှိတဲ့မြေငါးရန်ကတွေတင်ပြတာချင်းအခွန်ပေးရောက်ဆောင်တဲ့ကိစ္စတွေတင်ပြတာရှိတယ်။အဲ့ဒီတင်ပြပြီးတော့ဥမာဆိုရင်သူတို့ပြောတဲ့9600လို့ပါကျော်တိုးတယ်မဆိုရင်ရာခိုင်နှုန်းအပြည့်46ရာခိုင်နှုန်းတော့ကိုမီနီမမ်ဝေးချက်ကသူတို့နှစ်နှစ်အတွင်းမှာပဲဝန်ကနေတက်သွားမှာဆိုရင်နိုင်ငံတကာမှာလည်းဘိုင်ယာတွေရောယင်းနည်းမျိုးတမ်းမတူလဲဒါတွေသိုးရင်ပေါ်ရဖြစ်သွားမှာပေါ့နော်ဒါတွေကိုလည်းစဉ်းစားပါဆိုတော့တင်ပြတယ်သူတို့ကတော့အနည်းဆုံးအလားဒီဝေးချက်တစ်ခုရ900ခိုင်နှုန်း1000ခိုင်နှုန်းဒါမျိုးလေးကိုစဉ်းစားနော်လုပ်ငန်းတိုင်းမှာလည်းအချို့လုပ်ငန်းတိုင်းအားလုံးမှာလည်းဒါတွေကအောင်မြင်နေတာမဟုတ်သေးတာဖြစ်တဲ့အတွက်လုပ်ငန်းတွေကိုခွဲမလားဟုတ်နော်ဒေသတွေခွဲတင်နေခွဲတင်နေဆိုတဲ့အကြောင်းဒါတွေတော့သူတို့ကတင်ပြတာပေါ့နော်တော်တော်ကြောင်းကနေတော့100ခိုင်နှုန်းတက်တိုးတာပေါ့အလုံးစုံအဲ့လိုပဲဖြစ်တင်တယ်လို့ပြောတာပေါ့သူတို့က100ခိုင်နှုန်းဆိုရင်ဘာပြောလဲ3600 3000ပေါင်400ခိုင်နှုန်းဆို4000တော့ဖြစ်နေတာပေါ့နော် 10% ဆိုအဲ့လိုပဲရမှာပေါ့
အဲ့တော့လုံသမားတွေဘက်ကတောင်းဆိုတာကဒီ9500 6600ဝင်းကျင်ရဲ့ဒီအလုံးရှင်တွေဘက်ကကြတော့ခုန4000လောက်ဆိုတော့တော်တော်ကြားထဲမှာကွာဟနေတော့ဒီပေါ်မှာရောအငယ်တို့အနေနဲ့ဘယ်လိုမျိုးညှိနှိုင်းပြီးဆောင်ရွက်ပေးသွားဖို့ရှိလဲ
တော်တော်ညှိရမှာဒါမဲ့ဟိုတချို့အလုံးသမားကိုယ်စားလှယ်တွေရဲ့ပြောဆိုချက်တွေတော်တော်ကောင်းပါတယ်ဘာကောင်းလဲဆိုတော့အလုံးရှင်တွေတကယ်တမ်းအခက်အခဲဖြစ်နေတာလားအခက်အခဲဖြစ်နေတဲ့ကိစ္စကိုသူတို့အနေနဲ့ပွပွလင်းလင်းသူတို့ပြောပြစေချင်တာပေါ့နော်သူတို့ဆိုလိုချင်တာတော့အကဲအလားလာမကောင်းဘူးချိုးနေလို့ပြောရမယ်ချိုးဒီမှာဝင်တန်းတွေကအတိုးလာတယ်အကျေချိုးဆိုရင်လည်းဒါအရင်နဲ့ဆိုင်လုံသားဥရဘာပြောပြောလေး3သိန်းကျော်တော့ဖြစ်လာတယ်ဆိုတဲ့ကိစ္စရမှာဒီလိုမျိုးကျတော့အဆင်မပြေဘူးလို့ပြောပေမဲ့လည်းဒီလိုတွေကျတော့လည်းဒါ reasonable မဖြစ်ဘူးပေါ့နော်အဲ့ဒါနဲ့ပတ်သက်လို့တော့သူတို့ကဖွင့်ဖွင့်လင်းလင်းတာပြောင်းပြောင်းပြောနေမှာဆိုရင်သူတို့ကချော့မယ်ဆိုတဲ့ချော့ပေးနိုင်တယ်ဆိုတဲ့အမျိုးလေးတွေပြောတဲ့ဒီအလုံးမားနေတဲ့ပါပါတယ်ကိုယ်စလဲနေပါတာပေါ့နော်ဒါလေးတွေကလည်းပြောမယ်ဆိုရင်တော့တို့ကြီးတော့ပြောနေကြတာမဟုတ်ပေါ့နော်တယောက်နဲ့တယောက်ဒါနဲ့မှုတွေယူရမယ်ဆိုတာပြောတဲ့အတွက်ဒါလေးတွေတို့ပြီးရမယ်လူတွေတော်တော်နည်းနည်းလေးတော့ခွင့်ရေးကောင်းတယ်လို့ပြောလို့ရတာပေါ့နော
်ဒီအလုံးရှင်တွေကအကုန်လုံးကဒီအလုံးသမားဘက်ကတောင်းဆိုတာကိုမပေးနိုင်ဘူးဆိုတာမျိုးအခက်အခဲရှိရလို့ပြောရလားတချို့လုပ်ငန်းတွေကရောပေးနိုင်တာမျိုးရောရှိလားရှင
်တချို့လည်းပေးနိုင်တဲ့လူကရှိနေတာပေါ့နော်နိုင်ငံခြားယင်းနည်းမြုပ်တံမှုပြည့် 100% ဆိုတာကဒုနိုင်ငံမှာဒီလောကလက်စားတော့သူတို့တွေနဲ့ဒါပေးနိုင်တာပေါ့တချို့နေရာတွေမှာလည်းသူတို့ပြောတာက3600ဆိုပေမဲ့လည်းသူတို့တကယ်တမ်းပေးနေရတာအလုံးသမားတယောက်ရဲ့ဈာစာလက်စားပေါ့နော်ဟောစနေတနေ့ကတည်းကနားပြီးတော့မှ OD နော်56နိုင်ခေါ်ပြီးလုပ်တဲ့အလုပ်နဲ့ဆိုရင်အနည်းဆုံးသူတို့အလုံးသမားတယောက်ကိုဟာ3,000-8,000ဝင်းကျင်ပေးနေရတဲ့ဒါငကူတွေကမရဘူးဆိုရင်တော့သူတို့ကဒီနှုန်းသားတွေရနေပြီဆိုတာလည်းပြောပြတာပေါ့လေမနေ့ကဆိုရင်တင်ပြတဲ့လူတွေလက်ရှိနေလေဥပမာပြပန့်နေပြီးတော့မှဒေါ်လာနဲ့ဟာကုန်ကျန်းပစ္စည်းတွေဝယ်ပြီးတော့ပြည်တွင်းမှာပြန်ပြီးပြန်ပြသွားတဲ့လုပ်ငန်းတွေဆိုရင်ဟာဒေါ်လာရဲ့ဟိုငွေလဲတဲ့နှုန်းကြီးကမြင့်ဒီမြင့်နေတဲ့ဝယ်ဒီမှာပြန်ပြီးအလင်းမီအောင်ရောင်းရတဲ့ဟာဒီမှာဟိုအမြတ်ဆုံးနဲ့အလုသမားတွေကိုအလုအကင်ပေးနိုင်ဖို့နော်အလုအကင်ကြည်မြဲဖို့သူစူးစမ်းလုပ်ပေးနေရတယ်ဆိုရင်တင်ပြချက်မျိုးလေးတွေရှိတယ်ပေါ့နော်အဓိကတော့တို့ကလည်းလိုချင်တာဒါပါပဲဟလာလူရအားလုံးလူငယ်လူငယ်လေးအားလုံးအလုအကင်ကြီးရစေချင်တယ်အဲဒီရတဲ့အလုအကင်ကြီးကြည်မြဲစေချင်တာပေါ့နော်အဲဒီလမ်းကြောင်းလေးကိုသွားချင်တာပေါ့
ဒီအနည်းဆုံးအခကျင်းဝင်နှုံနာတစ်တရက်ကိုရောဘယ်တော့လောက်ကိုအတည်ပြုနိုင်မှုရောမှန်းထားလဲရှင
်အစောဆုံးကတော့မေလလောက်ပါတောင်းတင်မေလလောက်ပါပဲတလားနော်ဘာဆိုတော့ဒီလောကလာစာလီမှာနိုင်ငံဝန်ထမ်းလာသားလေးတက်ရှိသေးတယ်ဘတ်ဂျက်နဲ့ဒီတက်ပြောင်းအောင်မယ်ဒါလေးကတွတ်ချူဈာထဲမှာလေးစဉ်းစားတွတ်ချက်မယ်ရတယ်အများကြီးသေးတယ်ပြီးရင်ဒီဥစ္စာ process ကမပြီးသေးဘူးလေအခုမှညှိနေတာပြီးမှအဆိုပြုနှုံးသားဆိုတာတွက်လာမယ်အဲအဆိုပြုနှုံးသားတို့ကကျင်ညာအောင်ပါကျင်ညာပြီးတော့မှနှစ်လအတွင်းမှာကန့်ကွက်ချက်တွေဘာလို့ဒါလေးကိုဖြည့်ဆင်းအောင်ပါနော်ပြီးတော့မှဒါလေးကိုပြောင်းစုအစိုးရဘွဲ့ကတည်ပြုခြင်းနဲ့ထုတ်ပြန်မှာဆိုတော့တွားမယ် process တွေအများကြီးတက်သေးတယ်လေအလုပ်ရှင်ရဲ့လုပ်သမားအစိုးရပါပြီးတော့မှနောက်ဒုမှုဘွဲ့စည်းတွေပေါ့လူဝိုင်းနဲ့တန်တွတ်တော်ကဟာဒီတွန်းကျင်တဲ့ကောင်ကိုယ်စားလေး င်းကြီးတွေဖိတ်ပြီးတော့ဗာတို့ကဖိုရိုင်းတစ်ခုလုတ်ပြေဆုံးဆွေးနွေးပွဲကြီးတစ်ခုလုတ်ပြီးတော့မှဒါမှအပြန်အပြောဆိုဖို့လည်းပြင်ထားတာပေါ့အဲ့ဒါကြီးပြီးရင်တော့အဲ့ပေါ်မှာခြေခံပြီးတော့မှဒီဘက်ကမျိုးသားကော်မတီကပြန်ပြီးတော့အစည်းအဝေးတိုင်ပြီးတော့မှထွက်နိုင်မယ်လို့တော့ဒီလိုမှန်းတာတာပေါ့နော်ဖိုရိုင်းကြီးကိုကြံမြင်တော့နောက်လာတယ်မှာပေါ့နော်ဒီလိုမှန်းတာတာပေါ့နော်ဒါတော့တို့တပင်းကြီးတတ်မှတ်ဖို့ပဲစဉ်းစားထားသိတာပေါ့နော်လုပ်ငန်းမျိုးသားခွင့်တယ်ဆိုတာဒီကတော်တော်လေးကြီးကျက်နိုင်ဖို့လည်းလိုတယ်ဟိုပြေးပြေးသွားမှာပေါ့
အကယ်ဦးမျိုးအားလုံး RFA ကျေးဇူးတင်ပါတယ်ရှင်ဟုတ်
ဟုတ်ပါ